ရှမ်းပြည်နယ်တောင်ပိုင်းကအင်းလေးကန်ဟာအစိုးရဆက်ဆက်ခေတ်ဆက်ဆက်ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေအရေးကြီးတဲ့ဒေသတစ်ခုဖြစ်ပါတယ်။အလားတူပဲကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေအတူအင်းသူအင်းသားတောင်သူတွေဟာလည်းတနည်းတစ်ပုံအသက်မွေးဝမ်းကြောင်းပြုကြရပါတယ်။ခီးသွွားတယောက်အနေနဲ့အင်းလေးကန်ကိုရောက်ရင်အင်းတဲမှာလှေစီးပြီးတော့အရှေ့နောက်တောင်မြောက်ဝဲရမှာရှိတဲ့ရှမ်းရိုးမတောင်တန်းကြီးတွေကိုကြည့်မိကြမယ်ထင်ပါတယ်။အခုချိန်အင်းလေးကိုရောက်ခဲ့ရင်အင်းလေးကန်ရဲ့အရှိမချမ်းအင်းဆက်ကနေတောင်ဆောင်တစ်လျှောက်မှာဆောက်လုပ်ရေးလုပ်ငန်းကြီးတွေအကြီးအကျယ်လုပ်ကိုင်နေတာကိုတွေ့မြင်ရမှာဖြစ်ပါတယ်။ဒီဆောက်လုပ်ရေးလုပ်ငန်းတွေကတော့အစိုးရရဲ့လက်ထက်မှာပေါ်ပေါက်လာတဲ့အင်းလေးဟိုတယ်စုံစီမံကိန်းဖြစ်ပါတယ်။အင်းလေးဟိုတယ်စုံစီမံကိန်းကြီးကို2012ခုနှစ်မေလကစတင်ခဲ့တာဖြစ်ပြီးမြေဧက250ဟက်တာတနည်းအားဖြင့်တောင်သူတွေရဲ့လယ်နဲ့ဥယျာဉ်မြေအပါအဝင်မြေဧကာပေါင်း 25,000 ရှိတဲ့စီမံကိန်းကြီးဖြစ်ပါတယ်။ဒီစီမံကိန်းကြောင့်လယ်မြေဆုံးရှုံးခဲ့တဲ့အင်းလေးကရွာ6ရွာထဲမှာညောင်ရွှေမြို့နယ်အင်ဂျင်ကုန်းရွာလည်းပါပါတယ်။ခူအောင်ကျော်မျိုးဟာလူကပိန်ပါပါအသက်20ကျော်အရွယ်အင်းသားတောင်သူတူဖြစ်ပြီးအသိခံဥယျာဉ်မြေတွေထဲမှာအာနာပိုင်ရဲ့အမိန့်ကိုဖီဆန်းပြီးတော့ထင်းကောက်အသက်မွေးဝမ်းကြောင်းပြုနေတဲ့အင်းသားလူငယ်တူဖြစ်ပါတယ်။
โอ้อินเทมาออนโลပြီးတော့ရွာမှာတော့အေးအင်းထဲကရွာရေးဒီမှာတက်ရောက်ရတယ်ကျွန်တော်ဒီနေကြံခင်းချာယာမြေဆိုချက်လေးဤကာလအတိုင်းခံချက်လေးဤကာလမှာရုပ်ကြီးရ949တိုင်းပဲပေးအောင်เนาะတကယ်တမ်းဆိုရင်ဒီစုံနဲ့မြင်းနဲ့ရှင်းချိန်ဆိုမြေဒီဤကောင်1900လောက်ပေါ့လေသူဟိုတယ်ဓမ္မတို့တိုင်အတန်ကြီးပြီးပြီးပဲဆောက်ကြတော့ဟုတ်ပါဒီပေါ်တယ်ဆုံးစီမံခန့်ရတိတ်ပြီးတော့မှညာလုပ်ငန်းရှင်းပြီးတော့ပြန်ပြီးတော့ရောင်းစားတော့အဲ့တည်းအီကောင်950 850နဲ့ပြန်ရောင်းစားတော့
ဒီလိုမြေသိမ်းခံပြီးရောကြီးနဲ့နဲ့ပေးတာကိုကြောက်ရွံ့လို့ရောကြီးလက်ခံလိုက်ရတဲ့တောင်သူတွေလည်းရှိတယ်လို့ကိုအောင်ကျော်မျိုးကပြောပါတယ်တချို့လုပ်ငန်းရှင်တွေကတော့တောင်သူတွေစီကတိုင်အတန်ကြီးပြီးဝယ်တာမျိုးလည်းရှိတယ်လို့ဆိုပါတယ်
ဒီလိုပေးတာမှာဆယ်လေးဤကာလုံးမှာ1900လောက်ပဲရှိရဲအခုအပြင်ကကျွန်တော်တို့ကလည်းကာရက်ဘေးရပုပ်လီကာလောက်ပဲဆောက်ကြတော့မှာတဤကာ1900 1800ဒီလိုပဲဆောက်ကြတယ်အဲ့တော့ကျွန်တော်တို့ကဒီလိုပေးလိုက်တဲ့1900နဲ့တော့လက်ခံပြီးတော့မှအပြင်မှာမိတဤကာ4000မှမရဘူးဗျအဲ့တော့ကျွန်တော်တို့ကဒီဆယ်လေးဤကာလုံးဆုံးချုံပြီးတော့မှတဤကာသာပြန်ဝယ်ဖို့တော့မရတော့ကျွန်တော်တို့ကလည်းဘယ်လိုမှအဆင်မပြေနိုင်တဲ့အနေအထားမှာရှိရဲ
အသိခံရပြီးတော့စိုက်ထားတဲ့သီးနှံစိုက်ခင်းတွေကိုမဖျက်ဆီးဖို့တောင်သူတွေကတားမြစ်တဲ့အခါဝတ္တရားနှောက်ယှက်မှုနဲ့တရားစွဲခံရတယ်လို့ပြောပါတယ်။အခုတော့အာဏာပိုင်တွေကမြေတွေကိုခြံစည်းရုပ်ခတ်ပြီးတော့ကျူးကျော်ဝင်ရောက်သူကိုတရားစွဲမယ်လို့အကြောင်းထားထားကြောင်းကိုအောင်ကျော်မျိုးကပြောပါတယ်
။တော်လည်းမဖေးဆိုင်ဘူးအတိတ်ချင်းလာတာကျွန်တော်တို့ကဝင်ဆိုင်တယ်။တနည်းတတိယတော့စားရပြီပေါ့။ခြေတနည်းကတော့မစားရဘူး။ဒီ2012ခုနှစ်ကတည်းကဒီတော့ဒီဆုံးကအကောင့်တွေဖော်တာ။ပတ်ချင်းမလေးဝင်ပြီးတော့မှစိုက်ပြိုးတယ်အဲ့ဒါတရားဆွဲလည်းခံရတယ်အဖမ်းလည်းခံရတယ်ဘူးတော့ပတ်ချင်းမလေးအကုန်ချောင်းရအကုန်စံနဲ့ထည့်ပြီးတော့မှထားထားပါ့
စဘာကျက်သွန်ခရမ်းကျင်ပြောင်းဘူးကြံတဲ့တရက်တောင်သူတွေအဖြစ်ကနေညရာမရှိတော့တဲ့အတွက်ထင်းခွေပြီးဈေးတွေမှာလဲ့လေရောင်းချပြီးအသက်မွေးရတဲ့အခြေအနေကိုရုတ်တရက်ရောက်ရှိလာတာပါလို့ကိုအောင်ကျော်မျိုးကပြောပါတယ
်ဒီခြံထင်းမှာလဲ့လောက်ချလောက်ရတော့ဒီပြန်သားနဲ့စုရင်လည်းဒီစပါးဆိုရင်လည်းတနည်းဆိုင်ဒီတနည်းဆိုင်ပြင်းဆိုစပါးတင်းတရဆိုရချင်းတနည်းမီတာစုတနည်းဘာလို့ကစလို့မကုန်ဒီပြင်းခြံရခြံရမှလည်းကျွန်တော်တို့ပြောင်းရတီရောက်ရင်ပြောင်းဆိုင်တယ်ဒီကြက်တွန်းရတီရောက်ရင်ကြက်တွန်းဆိုင်တယ်တချောင်းတော့ကြံလည်းမပြတ်တမ်းဆိုင်ထားတယ်အဲ့တော့ကျွန်တော်တို့ကရတီပေါ်ချင်းဖြစ်ရင်ဒီပွင့်ဝေးတွေလည်းအရှင်ပြေရပါတော့အခုခြံရလေးလေရအတိန်ခံလေးရတော့လုပ်ငန်းကိန်းကမရှိတော့ဒီချန်လေးနဲ့ပဲကျွန်တော်တို့ဒီတလေးနဲ့ပဲခွေပြီးတော့မှရောင်းစားနေရတော့
ဘူအောင်ကျော်မျိုးကထင်းရောင်းဖို့မိသားစုပြင်ဆင်ကြတာတွေကိုလည်း RFP ကိုအိမ်ထိခေါ်ပြပြီးရွာကအတိန်ခံရတဲ့လယ်မြေတွေနဲ့သူတို့မိသားစုပိုင်မြေတွေကိုလိုက်လံပြသပါတယ်ဟိုတယ်စုံစီမံကိန်းအတွက်နိုင်ငံတော်ပိုင်သိမ်းဆည်းထားတဲ့နေရာတွေကိုနေ့စဉ်ဝင်ရောက်ပြီးထင်းရှားတာဖြစ်လို့အဖမ်းခံရမှာမစိုးရိမ်ဘူးလားလို့မေးတဲ့အခါမှာတော့ကိုအောင်ကျော်မျိုးကတရားခံဖြစ်တဲ့ သူရင်ဆိုင်နေရတဲ့အမှုတွေကိုပြောပြပြီးသူတို့ဘဝဟာတိမ်မထူးနေမထူးဖြစ်နေပါပြီလို့ပြောပါတယ
်။ဒီအတိတ်ခံလိုက်ရတော့ဘာဆက်တွေ့မှလည်းမရှိဘူးဘူးအားကိုရမှလည်းမရှိဘူးတော့။ဒီတော့ဘာမှစကားလည်းအားကောင်းကောင်းလည်းမပြောတတ်ဘူး။အဲ့လိုပဲအဆက်တွေ့လည်းမရှိတော့ကျွန်တော်တို့မှအားကိုရမဲနေရတော့
အစိုးရနဲ့လွှတ်တော်ကခေတ်ဆက်ဆက်အသိခံရတဲ့မြေတွေကိုရော်ကြေးရဖို့ဆောင်ရွက်တာတွေရှိပြီးဒီလိုဆောင်ရွက်ချက်တွေကအင်းလေးတောင်သူတွေမှာအထောက်အကူမရဘူးလားလို့ RFA ကမေးတဲ့အခါမှာကိုအောင်ကျော်မျိုးကလက်သိခံရတဲ့အင်းလေးလက်သမားတွေအဖို့တော့အစိုးရတဲ့လက်ထက်မှာကောင်းတာဆိုတာမတွေ့ရသလောက်ပါပဲလို့ဖြေပါတယ်။သူတို့အနေနဲ့အစိုးရကိုအာဏာဖီဆန်နေတာမျိုးမဟုတ်ပဲအသိခံရတဲ့မြေ14ဧကအတွက်မြေဧက10ဧကလောက်ပြန်ဝင်နိုင်မဲ့ရော်ကြေးမျိုးရဖို့သာဆန္ဒရှိကြပါလို့ကိုအောင်ကျော်မျိုးကပြောပါတယ်။အဲဒါတော့အင်းလေးကအရှိပဲအင်ဂျင်ကုန်းရွာကလည်းမြေအသိခံရတဲ့တောင်သူတို့နဲ့တနေ့တာတွေ့ဆုံခဲ့ရတဲ့အကြောင်းကိုလေ့လာတင်ပြခဲ့တာဖြစ်ပါတယ်။